ိုင်ငံတွေကလာဖွင့်တဲ့အထက်တန်းလွှာကြောင်းနေလို့ပေါ်လွင်အောင်ပြသတဲ့အနေနဲ့တရုတ်နိုင်ငံတော်တချင်းကိုတည်ဆုံနေတဲ့အချိန်မှာပဲတရုတ်လူမျိုးရေးတပ်မတော်ကစစ်သား3ဦးဟာညီညာစွာတန်းစီပြီးချီတက်ခဲ့ကြပါတယ်။အခုလိုတရုတ်အစိုးရတပ်မတော်နဲ့အနောက်တိုင်းကလာဖွင့်တဲ့အထက်တန်းလွှာကြောင်းနှစ်ခုတို့မအပ်စပ်ဘူးလို့ထင်နိုင်စရာရှိပေမဲ့ဒါဟာတရုတ်နိုင်ငံမှာစံတစ်ခုလို့ဖြစ်လာနေပါပြီ။အခုပြောလိုတဲ့ကြောင်းကတော့ Australia နိုင်ငံမှာတက်တန်း100ရှိလာပြီဖြစ်တဲ့Hillbury College ကျောင်းအကြောင်းပဲဖြစ်ပါတယ်။ကျောင်းအမတစိ့ကျောင်းဝတ်စုံနဲ့ကျောင်းရဲ့မူပိုင်တချင်းတွေကတော့လုံးဝမတူခြားနာတဲ့နောက်ခံသမိုင်းကျောင်းတစ်ခုကနေစတင်ပေါက်ဖွားလာခဲ့တာဖြစ်ပါတယ်။သူတို့ရဲ့သားသမီးတွေကဘာတဝန်းကအကောင့်တကအကောင်ဆုံးတက္ကသိုလ်တွေမှာပညာသင်ကြားနိုင်ရေးအတွက်ဆန္ဒပြင်းပြနေကြတဲ့တရုတ်မိဘတွေအတွက်ရည်ရွယ်ပြီး Hillbury College ကိုတရုတ်နိုင်ငံမှာဖွင့်တာလည်းဖြစ်ပါတယ်။ Hillbury College တရုတ်နိုင်ငံဌာနခွဲရဲ့အကြီးအကဲဖြစ်သူNicholas Dreyer ကတော့
The values are very much the Hillbury values but in a Chinese
ကျောင်းရဲ့စံနှံမှုနီးစနစ်တွေကတော့ Hillbury နဲ့တထပ်သေးပါပဲဒါပေမဲ့တရုတ်ယဉ်ကျေးမှုအငွေ့သက်တွေလည်းအတိုင်းအတာတစ်ခုထိပါဝင်ပါတယ်ကျောင်းဝတ်စုံဟာ Hillbury ဝတ်စုံဖြစ်ပါတယ်ဒါပေမဲ့မနေ့ကျောင်းခေါ်ချိန်မစခင်တရုတ်နိုင်ငံတော်တချင်းသီဆိုရာစစ်သားတချို့ကယူနီဖောင်းအပြည့်နဲ့ချီတက်ပြတာတွေဟာတရုတ်နိုင်ငံရဲ့ဒလီထုံးစံဤအတိုင်းလှုပ်ဆောင်တာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနည်းနဲ့ပဲအလုပ်ဖြစ်တာကြောက်ပါ
။ဒီကျောင်းကိုတရုတ်နိုင်ငံမြောက်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့တျန်ဂျင်းမှာလွန်ခဲ့တဲ့3နှစ်ကစတင်တည်ထောင်ခဲ့တာပါ။ပညာသင်စရိတ်ကြီးမားလွန်ပေမဲ့လည်းအခုနှစ်ပညာသင်နှစ်အတွက်စီးရင်သွင်းကြတဲ့ကျောင်းသားအရေအတွက်ဟာနှစ်ဆအထိတိုးလာပြီးဒီကျောင်းမှာတက်ချင်သူအရေအတွက်တဖြည်းဖြည်းများလာနေတာကြောင့်အဲ့ဒီလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့ကျောင်းကွဲထပ်ဖွင့်နိုင်ဖို့လည်းစီစဉ်နေပါတယ်။Hillbury College မှာတက်ဖို့တနစ်စာအတွက်ကုန်ကျငွေဟာအမေရိကန်ဒေါ်လာ 28,000 ရှိပါတယ်။ကျောင်းအဆောက်အုံပုံစံကိုတော့ဗြိတိန်နိုင်ငံကတော်ဝင်မင်းသားတွေဖြစ်ကြတဲ့ William နဲ့ Harry တို့ညီအကိုတက်ခဲ့တဲ့ Eton ကျောင်းပုံစံနဲ့တူအောင်နှဆောင်ပြိုင်တိဆောက်ထားပါတယ်။တရုတ်နိုင်ငံကကျောင်းသားမိဘတွေဟာငွေကြေးပိုတက်နိုင်လာနေပြီဖြစ်တာကြောင့်တခြားနည်းနဲ့ပညာသင်ကြားနိုင်မဲ့နည်းလမ်းတွေကိုရှာဖွေကြရင်အခုလိုနိုင်ငံတကာကျောင်းတွေရေပန်းစားလူကြိုက်များလာတာဖြစ်ပါတယ်။တခြားနိုင်ငံတွေကကြောင်းနေလဲတရုတ်နိုင်ငံအတွင်းမှာလာဖွင့်နေကြပြီးအများစုကတော့ငွေကြေးအများအပြားတောင်းဆိုကြတာဖြစ်ပါတယ်တရုတ်နိုင်ငံမှာဆိုးအထက်တန်းကြောင်းတွေဝင်ခွင့်ရဖို့ဟာအင်မတန်ခက်ခဲပါတယ်သူတို့ရဲ့သားသမီးတွေကပညာရေးမှာအောင်မြင်ဖို့လိုလားကြပေမဲ့လည်းတချို့မိဘတွေကအစိုးရကြောင်းမှာမထားဖို့ဆုံးဖြတ်လာကြပြီဖြစ်ပါတယ်ဒါကြောင့်လဲ Hillbury လို့ကြောင်းနေဟာမိဘတွေအတွက်ပူပင်တော့ကနေစေပြီးကျောင်းသားတွေအတွက်အကျိုးအမြတ်ပိုရှိစေတယ်လို့အတော်များများကမြင်လာနေကြတာပါအင်္ဂလိပ်စကားပြောတဲ့ကျောင်းတွေမှာတက်ချင်တဲ့တရုတ်နိုင်ငံသားအရေးအတွက်ဟာအယံမြင့်မားလာနေကြောင်းနိုင်ငံတကာကျောင်းများဆိုင်ရာအတိုင်ပင်ခံအဖွဲ့ရဲ့စစ်တမ်းမှာဖော်ပြထားပါတယ်တရုတ်နိုင်ငံမှာအခုချိန်အထိနိုင်ငံတကာကလာဖွင့်တဲ့ကျောင်းတွေမှာတက်နေတဲ့ကျောင်းသားအရေးအတွက်ဟာတသိန်းခွဲကျော်ရှိနေပြီဖြစ်ပေမဲ့ငွေကြေးအကုန်ကျများတဲ့ဒီနိုင်ငံတကာကျောင်းတွေမှာတက်ချင်သူအရေးအတွက်ဟာတနိုင်ငံလုံးအတိုင်းအတာနဲ့ရာခိုင်နှုန်းအဖြစ်မများလာပေမဲ့လည်းတဖြည်းဖြည်းများလာနေတာပါအယံဝယ်ဌာနကအကြီးအကဲတူဖြစ်သူချန်ဂရီဟာတက္ကသိုလ်တစ်ခုနဲ့ချိတ်ဆက်ထားတဲ့ဒေတာရင်းကျောင်းတစ်ခုမှာတက်နေတဲ့ကိုနှစ်အရွယ်သားဖြစ်သူနဲ့ Hillbury College မှာလာရောက်လေ့လာနေပါတယ်။သူသားဟာအင်္ဂလိပ်လိုရောတရုတ်လိုပါဘာသာစကားနှမျိုးတင်တဲ့ကျောင်းမှာတက်နေပေမဲ့အမေရိကန်နဲ့ကနေဒါနိုင်ငံတွေကိုအလဲသွားတဲ့အခါတုန်းကနိုင်ငံသားတွေနဲ့စကားပြောတဲ့နေရာမှာသားဖြစ်သူမိုးမယဲဖြစ်နေတာကိုမြင်တွေ့ခဲ့ရတယ်လို့သူကပြောပါတယ်
။他也觉得同龄的孩子跟他一起玩的时候在国际学校上学的孩子
သူနဲ့တက်တူရတူကျောင်းသားတွေနဲ့နိုင်ငံတကာကျောင်းမှာကစားတဲ့အတွက်သူ့မှာအတွေ့အကြုံပိုရှိလာမယ်တခြားတရုတ်ဘာသာတက်တက်နဲ့သင်တဲ့စာသင်ကျောင်းတွေမှာတက်တက်သူတွေရဲ့ဆိုင်သူ့အတွက်ဖိအားတွေပိုလျော့သွားစေမယ်သူ့ပုဂ္ဂိုလ်တူးချင်းရဲ့အရေးချင်းလဲပိုတက်လာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အဲ့ဒီကျောင်းမှာသူ့သားကိုအပ်ခဲ့ခြင်းဖြစ်ကြောင်းတရုတ်လိုပြောသွားတာပါတရုတ်နိုင်ငံကအစိုးရကျောင်းတွေဟာကျောင်းသားတွေကိုဆံမေးပွဲတွေအလွန်အကျွံစစ်ဆေးလေးရှိတယ်လို့မကြာခဏဝေဖန်ခံရတာဖြစ်ပါတယ်ကျောင်းသားတွေဟာသူတို့ဆေကျော်တက်အရွယ်မရောက်ခင်ကတည်းကအတန်းနဲ့စာမေးပွဲတွေအတွက်နိုင်ပေါင်းများစွာစာကြက်ရပြီးတချို့ဆိုကျူရှင်အတွက်ငွေအများအပြားလဲအကုန်ကျခံကြရတာဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်အစိုးရကအဆင့်မြင့်ပညာရေးကိုတိုးချဲ့ဆောင်ရွက်ဖို့အမိန့်ထုတ်ပြန်လိုက်တဲ့အတွက်ပုဂ္ဂလိကတက္ကသိုလ်တွေကဘွဲတွေဟာတန်ဖိုးမရှိသလောက်နှိမ့်ကျသွားခဲ့ပါတယ်။အဲဒီလှုပ်ဆောင်ချက်ကြောင့်နိုင်ငံခြားကလာဖွင့်တဲ့ကျောင်းတွေအပေါ်ပိုပြီးစိတ်ဝင်စားမှုများလာတယ်လို့ Nicholas Dreyer ကပြောပါတယ်။
The first thing and by far the most important, certainly for the older students, is the pathway to overseas universities. Followed by
အတန်းကြီးကျောင်းသားတွေအတွက်ပထမနဲ့အရေးကြီးဆုံးအချက်ကတော့ပြည်ပကတက္ကသိုလ်တွေမှာသွားတက်နိုင်မဲ့နီးလန်းရှာကြတာပဲဖြစ်ပါတယ်။ဒုတိယအချက်အနေနဲ့ကတော့သူတို့ရဲ့သားသမီးတွေ အင်္ဂလိပ်လိုလဲလဲပပပြောနိုင်ရည်ဖြစ်ပြီးတတိယအချက်ကတော့ကျောင်းသားတွေကိုဆမ်မွေးစစ်တဲ့ကိစ္စအပေါ်မှာပဲအာယုံဆိုင်နေတဲ့နီးမဟုတ်တဲ့အခြားနီးတစ်ခုခုဖြစ်တဲ့မတူညီတဲ့တင်ကြားရေးနီးစနစ်ပဲဖြစ်ပါတယ
်။တရုတ်နိုင်ငံမှာလာဖွင့်ကြတဲ့နိုင်ငံတကာကျောင်းတွေကကျောင်းသားတွေအနေနဲ့စာကိုအလွတ်ကျပ်ဖြေဆိုရတဲ့စဉ်စားတွေးခေါ်မှုကိုအလေးပေးအာယုံဆိုင်တဲ့စနစ်အဖြစ်ကြော်ညာကြလေရှိပါတယ်။ဒါပေမဲ့နိုင်ငံတကာကလာဖွင့်တဲ့ကျောင်းတွေကိုတက်ဖို့တရုတ်နိုင်ငံသားအများစုကမတတ်နိုင်ကြဘူးလို့ဘေဂျင်းနော်မယ်တက္ကသိုလ်ကပါမောက်ခဇန်ရှောင်းဒေါင်းကပြောပါတယ
်很多这个教育专业领域的人也产生了这样的想法
ပြောနေငါကအတော်ဆုံးကျောင်းသားတွေပြည်ပနိုင်ငံတွေကိုထွက်ခွာကုန်ရတဲ့အတွက်မကြတော့တဲ့အနာဂတ်ကာလမှာတခုခုအမြန်လုပ်ဖို့လိုအပ်နေပြီလို့တရုတ်ပညာရေးစနစ်ကိုလေ့လာသူတွေကယူဆနေကြကြောင်းဒါဟာမိဘတွေအနေနဲ့သူတို့ရဲ့သားသမီးတွေရဲ့ပညာရေးအတွက်ရွေးချယ်စရာနည်းလမ်းတွေပိုရှိလာတဲ့အတွက်ဖြစ်ကြောင်းတရုတ်လိုပြောသွားတာပါHelibury College ကပထမအတုပ်အဖြစ်နဲ့ကျောင်းသား25ယောက်အခုနှစ်မှာဘွဲ့ရကြမှာဖြစ်ပါတယ်။သူတို့စီကရလာမဲ့အဖြစ်ဟာပညာရေးနဲ့ပတ်သက်လို့မျှော်လင့်ချက်ကြီးမားလွန်းတဲ့တရုတ်ကျောင်းသားတွေနဲ့သူတို့ရဲ့မိဘတွေရဲ့မျှော်မှန်းချက်တွေအတိုင်းပြည့်မီခြင်းရှိမရှိဆိုတာကိုတော့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင်ဗျ။